ဖိလစ်ပိုင်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့ရှစ်တောင်ရှားအကစားပြိုင်ပွဲ SEA Games ဖွင့်ပွဲမတိုင်ခင်မှာတရုတ်ပို့ဆောင်ရေးအပါအဝင်တခြားပြဿနာတွေနောက်ဆုံးအချိန်ထိဆောက်လုပ်ရလို့ငံမကြီးပြတ်သေးတာတွေအတွက်သမ္မတရူဂျီဂိုဒူတာလေးကတောင်းပန်လိုက်ပြီးစုံစမ်းစစ်ဆေးမယ်လို့ကတိပြုလိုက်ပါတယ်။SEA Games ပြိုင်ပွဲတွေမှာအကြီးဆုံးဖြစ်တဲ့ဒီနေ့ပြိုင်ပွဲအတွက်ထောင် ယ်မြန်မာ U22 ဘောလုံးအသင်းဆိုရင်မနီလာကိုရောက်တဲ့နေ့ကတဲခွေရမယ့်ဟိုတယ်ကိုသွားဖို့လေစိတ်မှအချိန်တော်ကြာစောင့်ခဲ့ကြရပြီးလာကြိုးတဲ့ကားတွေကလည်းတက်တောင့်တက်တာမရှိဘဲကြက်ကြက်တဲတဲစီပြီးသွားခဲ့ကြရတာပါနိုင်ငံကိုစားကျွန်တော်တကယ်ကိုပဲတောင်းပန်ပါတယ်အစိုးရအနေနဲ့စိတ်ကျဉ်နှံ့မှုမရှိဘူးဆိုတာကိုသူတို့ဒီမှာရှိနေစေဖြစ်တဲ့အချိန်သိစေချင်ပါတယ်လို့တောက်ကြနေကထုတ်လွှင့်တဲ့တွေ့ဆုံမိမြန်ကတခုမှသမရဒူတာဒေးကပြောသလိုစုံစမ်းစစ်ဆေးဖို့သူညွှန်ကြားထားပြီလို့လည်းဆိုပါတယ်ဒီဇင်ဘာလ17ရက်နေ့ထိကျင်းပမယ့်ဒီနေ့အကစားပြိုင်ပွဲမှာအကစားမျိုးစားပေါင်း56မျိုးပါဝင်ပြီးအကစားသမားနဲ့အသင်းတာဝန်ရှိသူစုစုပေါင်း 8,950 ပါဝင်ခြင်းလိုအပ်ဝင်နှံပေါင်းက12,000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ